ကာဇာမစီဘီကလာပြလဲတိဆောင်ရေးနဲ့အုပ်ချုပ်ရေးအစိုးရချက်တက်ကိုအမေရိကန်နိုင်ငံသားဝန်ကြီးကအင်္ဂါနေ့မှာတင်ပြလိုက်ပါတယ်။လွန်ခဲ့တဲ့15လမှာရရှိခဲ့တဲ့မဟာဗျူဟာအကျိုးမြတ်တွေဆက်လက်တည်ထောင်စေပြီးပုံမှန်ကောင်းမွန်တဲ့အနာဂတ်အတွက်အခြေခံအုပ်မြစ်ကိုချဖို့တာဝန်ရှိပါတယ်လို့လည်းဝန်ကြီးအန်ထိုနီဘလင်ကန်ကဝါရှင်တန် DC ကမူဝါဒလှိမ့်လာရေးအဖွဲ့ Atlantic Council မှာပြောကြားလိုက်တာဖြစ်ပါတယ်။ကာဇာဟာပါလက်စတိုင်းအနာပိုင်အဖွဲ့ရဲ့ထိန်းချုပ်မှုအောက်မှာရှိရမှာဖြစ်ပြီးလုံချုံရေးကိုနိုင်ငံတကာတက်တွေအောက်မှာရေရူသဘောထားရှိရမှာဖြစ်တယ်လို့လည်းသူကဆိုပါတယ်။ဗန်ဒုံကရေတပ်နဲ့စွန့်အင်းကျမရေးလို့အဓိကကြတဲ့ဝန်ဆောင်မှုတွေကိုပေးနိုင်ဖို့အတွက်ပါလက်စတိုင်းအာရဗိုင်အဖွဲ့ကနိုင်ငံတကာကိုဖိတ်ခေါ်တဲ့နယ်လို့လည်းဘလင်ဒန်ကပြောပါတယ်။အာရဗ်နိုင်ငံတွေကလုံချုံရေးနဲ့အဲ့ဒီဝန်ဆောင်မှုတာဝန်တွေကိုယူနိုင်တယ်လို့လည်းသူကဆိုပါတယ်။ကုလသမဂ္ဂလုံချုံရေးကောင်စီဆုံးဖြတ်ချက်အရကုလသမဂ္ဂအကြီးအကဲအရာရှိတစ်ယောက်ကအဓိရောအားထုတ်မှုတွေကိုကြီးကြပ်သွားမှာပါ။ကြားဖြတ်အုပ်ချုပ်ရေးမှာကာဇာကပြည်သူတွေနဲ့တိုင်းပြည်ရွေးချယ်ထားတဲ့လူတွေပါဝင်ကြမယ်လို့လဲဆိုပါတယ်အရှိလဲပိုင်းမှာအာဏာရှင်တယောက်ရဲ့ဖလက်ကိုနောက်တစ်ယောက်ကဝင်စီးခြင်းစီးဒါမှမဟုတ်ပဋိပက္ခနဲ့ကတောက်ခင်းတွေဖြစ်တာကိုပဲမကြခဏတွေးခဲ့ကြရတယ်လို့ဘလင်ကန်ကပြောသွားခဲ့ပါတယ်